တောင်ကိုရီးယားအစိုးရအနေနဲ့အိုလံပစ်ပြိုင်ပွဲလက်ခံကျင်းပတာကိုတန်တမာရေးအခွင့်အလမ်းအသုံးပြုပြီးတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးလမ်းဖွင့်လိုက်တာဒီဆက်ဆံရေးကောင်းစေဖို့အတွက်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဘေးဖယ်ထားမှစိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့တောင်ကိုရီးယားရဲ့မဟာမိတ်အမေရိကန်အစိုးရဘက်ကတော့ကင်ဂျုံအွန်းအစိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုပို့ပြီးတော့အလေးထားတာမို့မြောက်ကိုရီးယားနျူကလ িয়ার ရေးနောက်ဆုံးစီးရင်အထိပြားပေးမှုတွေတိုးမြင့်လာမလားလို့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။မြောက်ကိုရီးယားရေးတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ချင်းကပ်ပုံတွေစပြီးတော့ကွဲလာနေပြီလား။ဒီကြောင့် VOA သတင်းတော့ Brian Patton နဲ့ Kim Hyun Jin တို့သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီအတတောင်ကိုရီးယားဆွတ်တော်ထဲမှာအတိုက်အခံပါတီမတ်တချို့ကတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနေနဲ့ဆောင်းရည်အိုလံပစ်ပွဲရောက်လာတဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong Un မှအပါအဝင်အစင်းင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စထည့်မပြောခဲ့ဘူးလို့ဝေဖန်လိုက်ပါတယ်။တောင်ကိုရီးယားမျိုးသားလွှတ်တော်လူခွင့်ရေးဖိုရမ်ကအမတ်ဟွန်အင်းဖြူက
ဖူကန်ဂျူမင်တို့우리헌법상대한민
တောင်ကိုရီးယားဖွဲ့စည်းရေးချုပ်ဥပဒေအရဆိုရင်မြောက်ကိုရီးယားနိုင်ငံသားတွေဟာလည်းကိုရီးယားနိုင်ငံသားတွေအတူတူပဲလေ။ဒါတော့ကျွန်တော်တို့ဒီနိုင်ငံသားတွေရဲ့လူခွင့်ရေးစိုးစိုးဝါးဝါချိုးဖောက်ခံရတာတွေအတွက်အလေးထားဆောင်ပြပြီးတော့သူတို့ကစားသူပြောပေးတယ်မှာ။ဒါနဲ့အစိုးရကဒီလိုမပြောပေးတော့ဖွဲ့စည်းချုပ်ကပေးထားတဲ့တာဝန်ကိုစစ်ပေးရရောက်တော့ပေါ့နော်
။တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စပေါ့နိုင်ငံတကာခေါ်ယူတင်ဖို့ပြောနေချိန်မှာတောင်ကိုရီးယားသမ္မတမွန်ကတော့မြောက်ကိုရီးယားနျူကလ িয়ার တပ်တနာမှာထိတဲ့ရင်ဆိုင်ဖို့မဖြစ်ရေးအတွက်ဒီလူခွင့်ရေးကိစ္စကိုကြောင်ထိုးထားခဲ့တယ်လို့ဒီတိုက်ခိုက်မှတ်တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရကဒီအိုလံပစ်ပွဲလာရင်တောင်ကိုရီးယားအစိုးရနဲ့တွေ့ဖို့လမ်းဖွင့်ပေးခဲ့တဲ့နောက်ပိုင်း2019နှစ်ကုန်ပိုင်းကစပြီးမြောက်ကိုရီးယားအနေနဲ့အရင်နှစ်နှစ်တုန်းကမစ်ဆိုင်းထုံးစမ်းသပ်မှုအချိန်25ချိန်လုပ်ခဲ့တယ်လို့အခုအချိန်ထိထပ်မလုပ်တော့ပဲရန်စမှုတွေကိုခဏရပ်ပေးခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့အနေနဲ့တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံရမှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံနိုင်ဖို့မြောက်ကိုရီးယားကိုလာလေပါလို့ထူးထူးခြားခြားပြန်ဖိတ်လိုက်တာကြောင့်မြောက်ကိုရီးယားဘက်ကလည်းသိမ့်မဆိုးပါဘူးလို့နိုင်ငံခြားပုံကြီးပြန်ကောင်းတယ်လို့ဖြစ်ခဲ့ပါတယ်။အခုလိုရံပက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားရွှေလန်းငွေလန်းပြန်ပေါက်လာတယ်လို့ဖြစ်လာတဲ့အပေါ်အကျိုးစုပေမဲ့အခြေခံလူခွင့်ရေးတွေကိုလည်းဒီဆက်ဆံရေးမဟာဗျူဟာမှာထည့်သွင်းဖို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကစင်ပေါ်ဆန်ကတောင်းဆိုလိုက်ပါတယ
် while you know it's good that
အခုလိုတွေးဆဆွေးနွေးဝဲဖြစ်လာတာကကောင်းပါလေတစ်ဖက်နဲ့တစ်ဖက်စပြောနိုင်တာပေါ့နော်ဒါနဲ့ဒီဆွေးနွေးဝဲတွေထဲမှာလူခွင့်ရေးကိစ္စတွေကိုလည်းအပိုင်းတစ်ခုအဖြစ်ထည့်သွင်းတင်ပါလေ
ဒီပေါ်ကောင်ကိုရီးယားအစိုးရရဲ့တောင်မြောက်ကိုရီးယားပြည်လဲပေါင်းစည်းဝင်ကြီးဌာနပြောခွင့်ရဘိတ်တေယုံကဒီလူခွင့်ရေးတသနာကဦးစားပေးတစ်ခုဖြစ်တယ်လို့ခုလိုပြောပြနေဘလို့အသေးစိတ်လှုပ်ဆောင်မယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူး
။ဖန်အင်ကွန်မန်ဂျေဝါခရီးနိုင်စံတွေတော့
မြောက်ကိုရီးယားလူခွင့်ရေးကိစ္စကိုလည်းအမျိုးသားရေးဆိုင်ရာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကျွန်တော်တို့ကိုင်းတွဲနေပါတယ်။မြောက်ကိုရီးယားမှာလူခွင့်ရေးတိုးတက်မှုရှိအောင်ကျွန်တော်တို့ဆက်ကြိုးပမ်းသွားမှာပါ
။ဒါအပြင်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်လို့တဲ့တောင်ကိုရီးယားဆိုရရှာရှိတချို့ကလည်းမြောက်ကိုရီးယားနျူကလ িয়ার တပ်တနာကိုပထမဦးစားပေးရှင်းပြီးပုံမှန်သတ္တမန်ဆက်ဆံရေးပြန်ဖြစ်လာခြင်းချမှတ်တာလူခွင့်ရေးကိစ္စကိုဆက်ပြောသင့်တယ်လို့ထုတ်ပြောနေချိန်မှာအမေရိကန်ဘက်ကတော့ဒီအိုလံပစ်ပွဲသွားခဲ့တဲ့ဒုသမ္မတမိုက်ပန့်စ်နဲ့အတူမြောက်ကိုရီးယားထောင်ထဲမှာသတိမြင့်ညောနေခဲ့ပြီးတေဂန်နီးမှအမေရိကန်ပြန်ဖို့ခံခဲ့ရတဲ့အမေရိကန်ကျောင်းသားရဲ့ဖခင်ကိုအတူခေါ်သွားခဲ့ပြီးမြောက်ကိုရီးယားဖိနှိပ်မှုအောက်ကနေထွက်ပြေးလာခဲ့သူတွေကိုလည်းသွားတွေ့ကလူခွင့်ရေးကိစ္စတွေကိုမိမောင်းထုတ်ပြခဲ့ပါတယ်အဲ့တော့ခုလိုလှုပ်ဆောင်နေတာတွေကအမေရိကန်အနေနဲ့နောက်ဆုံးမှဆေးရည်ဖိအားပေးမှုတွေလုပ်နိုင်ရေးမှာအဆုံးဖြတ်ဖို့ဖြစ်နိုင်ပါလားလို့စိုးရိမ်မှုတွေပေါ်လာနေချိန်မှာစီဂျွန်အဖွဲ့ကမြောက်ကိုရီးယားကျွမ်းကျင်သူဒေးဗစ်စတော့က
ကျွန်တော်ထင်ပါတယ်ဒါကင်ဂျုံအန်နဲ့သူဆိုရပေါ်စီးပွားရေးအရာနဲ့စိတ်တက်ပိုင်းဆိုင်ရာအရာဖိအားတွေတန်းနိုင်လုံးတိုးပေးဖို့နောက်ထပ်ကြိုးပမ်းမှုတစ်ခုပဲဖြစ်ပါတယ
်ဒါပေမဲ့ကျွမ်းကျင်သူစတော့ကဆက်ပြီးအခုလိုတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးပုံဦးစားပေးလာချိန်မှာအမေရိကန်အနေနဲ့ဖိအားပေးမှုတွေဆက်လုပ်နေတာကြောင့်တောင်ကိုရီးယားရဲ့ဒီကြိုးပမ်းမှုကိုထိခိုက်စေနိုင်တယ်လို့သုံးသပ်လိုက်ပါတယ်